မေရိကန်တမရကျွေးကောက်ပွဲမှာဒိုနယ်ထရမ့်အနေနဲ့ရရှိခဲ့တဲ့ပေါ်အမေရိကန်မှာရောက်ရှိနေတဲ့မြန်မာတွေရဲ့သဘောထားအမြင်လေးကိုဘယ်လိုရှိတယ်လဲဆိုတာမက်အင်ဂျင်နိုင်ကစူးစီးပြီးတော့အခုလိုတင်ပြထားပါဗ
ျ။ဒိုနယ်ထရမ့်ကိုမဲပေးခဲ့တဲ့မြောက်ကော်ရိုလိုင်းနားပြည်နယ်ကကိုအောင်တန်းကတော့ထရမ့်ရဲ့တက်တက်မှာလူလက်တန်းစားတွေအတွက်အလောက်ကိုင်ခွင်လန်းတွေပိုးပြီးရလာမယ်လို့မျှော်လင့်ထားကြောင်းအခုလိုပြောပါဗျ။
ကျန်းဖက်သမားတွေကိုနှိမ်နှင်းမယ်ဆိုတဲ့ဥစ္စာကိုနံပါတ်1တက်တယ်။နောက်တစ်ခုကနံပါတ်2ချက်ကကျွန်တော်အမေရိကန်ပြည်သူတွေကိုသူစီးပွားရေးအမျိုးသားအကျိုးစီးပွားကိုကာကွယ်ပြီးတော့အမျိုးဒီအမေရိကန်ပြည်သူတွေအလောက်ကိုင်ခွင်လန်းတွေဟိုပေါ့နော်ရရှိလာအောင်ဖန်တီးနိုင်မယ်ဆိုတဲ့အချက်ပေါ့နံပါတ်2ချက်ကနံပါတ်3ချက်ကတော့အလုံးမလုံးတဲ့သူတွေကအလားဒီဖူးချက်နေမယ်ဒီကိတ်တွေဟိုထိုင်စားမယ်အစားအလုံးလုံးချင်တဲ့စိတ်တွေဖြစ်လာအောင်သူဒါလောက်ဆောင်မယ်ဆိုတဲ့ပုံမှန်လည်းဒါတွေကြိုက်တာပါတယ်ပေါ့နော်
အင်္ဂါနေ့ရွေးကောက်ပွဲကျင်းပတဲ့အချိန်ရောက်မှဒေါ်နယ်ထရမ့်ကိုမဲပေးဖို့ဆုံးဖြတ်ခဲ့တဲ့အင်ဒီယားနားပြည်နယ်ကဂျိမ်းစ်ကတော့နိုင်ငံတကာဆက်ဆံရေးမှာထရမ့်ရဲ့ပြတ်သားတဲ့မူဝါဒဟာအကျိုးထိရောက်မှုတွေရှိမယ်လို့မြင်ကြောင်းပြောပါတယ
်။နိုင်ငံတကာကဘာလဲပိုကောင်းလာမယ်လို့မြင်တယ်။ဘာလဲဆိုတော့သူ့မှာကကျွန်တော်မြင်တာကသူပြတ်သားတယ်။ line ကို clear လုပ်ထားတယ်ဆိုတော့အကောင့်ရဲ့အဆိုးရောနေမှာတော့မဟုတ်ဘူး။အဆိုးတစ်ဖက်ရှိလို့အကောင့်တစ်ဖက်ရှိမယ်။ဆိုရနေတဲ့အကြမ်းဖက်မှုတွေကသူတို့ကတာဂက်ကိုတကယ်တာဂက်ထားနိုင်မလားထားနိုင်မယ်ဆိုသူကသူနဲ့ဒီနေနေရမှာပါဝင်မဲ့ဒီတခြားနိုင်ငံတွေကလည်းပြတ်သားလာမှာသူတို့ဖြစ်ဆိုရင်ဒါကျွန်တော်တို့မြင်နေရတယ်အခုရုရှားနဲ့တပီမအရင်ကအလိုင်းအမဖြစ်ဘူးအခုရုရှားကိုတိုင်ကဒီတီးမခံနိုင်တယ်ရှိလာတယ်ဒီဆိုတော့တစ်ဖက်မှာလည်းအဲ့လိုမျိုးတွေလည်း alliance ကအင်္ဂါထောင်ကကျွန်တော်မြင်တာပြန်ပြီး strong ဖြစ်လာနိုင်တယ်လို့ပြန်မြင်တယ
်ရွေးကောက်ပွဲမှာ Donald Trump ကိုလူပြူအများစုနေထိုင်တဲ့ Republican Party ရဲ့အမာခံပြည်နယ်တွေကအင်းနဲ့အားနဲ့အပြတ်အသတ်မဲပေးခဲ့ကြတာပါဒါကိုကြည့်ရင်သူတို့ပြည်နယ်တွေမှာရင်ဆိုင်နေရတဲ့အခြေအနေတွေကိုအပြောင်းအလဲလုပ်ချင်တဲ့အတွက်နိုင်ငံရေးထဲမှာတခါမှအတွေ့အကြုံမရှိဘူးတဲ့စီးပွားရေးသမား Donald Trump ကိုပုံအော်ပြီးမဲပေးခဲ့ကြတာကြောင့် Hillary Clinton ရှုံးနိမ့်ခဲ့ရတာဖြစ်တယ်လို့ Pennsylvania ပြည်နယ်မှာနေထိုင်တဲ့ဒေါ်ဖြူဖြူကသုံးသပ်ပါတယ်
ဒီရွေးကောက်ပွဲကဘာလဲဆိုရင်လက်လုတ်လက်စားသူတို့ပြောတဲ့ blue collar ပေါ့နော် working class လက်လုတ်လက်စားလူအဖြူလူတန်းစားတွေပေါ့နော်အဖြူတွေပေါ့နော်အဲ့သူတို့တွေကလက်ရှိဒီဖြစ်နေတဲ့အခြေအနေတိုင်းပြည်အခြေအနေသူတို့မကျေနပ်ဘူးသူတို့ရဲ့အိမ်မှာအလုပ်တွေအလုပ်ယုံနေဆက်ယုံနေလဲနော်ဒီမှာမရှိတော့ဘူးမရှိတော့မဲ့တခြားနိုင်ငံကိုရောက်သွားတယ်အလုပ်လက်မဲ့တွေဖြစ်တယ်အဲ့ဒါမကျေနပ်ဘူးနောက်အထူးသဖြင့်သူတို့ကဘာလဲဆိုရင် Washington မှာရှိတဲ့နော်တမယိုးကြနိုင်ငံရေးသမားတွေနော် Republican Party Democratic Party နိုင်ငံရေးသမားတွေရာငိုနှစ်ဖက်လုံးကိုသူတို့အားမရဘူးအားမရတဲ့အတွက်ကြအပြင်းလူခံရနော်နိုင်ငံရေးလည်းမလုပ်ဘူးစစ်မှုထမ်းလည်းတခါမှမထမ်းဘူးနော်ဒီအပြင်းလူနိုင်စီးပွားရေးသမားကိုပုံပေးမယ်ဆိုပြီးအုံနဲ့အင်းနဲ့ကိုပုံပေးတာ
ရွှေပြောင်းအခြေချနေထိုင်သူတွေကြောင့်တိုင်းပြည်စီးပွားရေးနစ်နာခဲ့ရတဲ့အတွက်သူတို့ကိုတိုင်းပြည်ကနေမောင်းထုတ်မယ်လို့ထရန့်ရဲ့မဲဆွယ်ဟောပြောပွဲတွေမှာပြောဆိုခဲ့တာကြောင့်သမရအဖြစ်ရွေးကောက်ခံရချိန်မှာရွှေပြောင်းခြေချနေထိုင်သူတွေဘက်ကစိုးရိမ်မှုတွေရှိနေကြောင်းအိန္ဒိယနဲ့ပြည်နယ်မှာနေထိုင်တဲ့ဒေါက်တာရိုဒင်းဟာကပြောပါဗျ။အဲ့အတွက်
ကျွန်တော်တို့ immigrant တွေဟိုခွဲခြားဆက်ဆံနိုင်လာမဲ့အခြေအနေရှိမယ်လို့ကျွန်တော်ထင်တယ်သူကိုယ်တိုင်သမရကိုယ်တိုင်ကမလုတ်ပေမဲ့သူ့ကိုထောက်ခံတဲ့လူတွေကအဲငါတို့ရဲ့သမရဖြစ်ပြီးပေါ့နော်အဲ့ဒီအချိန်ဝါနဲ့ဒီကျွန်တော်တို့လူဖြူမဟုတ်တဲ့ immigrant တွေပေါ့နော်အဲ့ဒါခွဲခြားဆက်ဆံမှုတွေနှိမ့်ချဆက်ဆံမှုတွေအဲ့ဒါရှိနိုင်မယ်လို့ကျွန်တော်သုံးသပ်တယ
်ဒေါ်နယ်ထရမ့်ဟာပြည်ပအရေးထက်ပြည်ရင်းရေးကိုပိုပြီးအလေးပေးဆောင်ရွက်မဲ့သူဖြစ်သုံးသပ်သူတွေလည်းရှိပါတယ်ဒါကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအပြောင်းအလဲတွေများရှိလာနိုင်မလားလို့အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကိုမေးကြည့်တော့
ဒေါနယ်ထရမ့်တက်လာလဲပဲမြန်မာနိုင်ငံနဲ့သက်သက် policy ကတော့အများကြီးပြောင်းစရာတိတ်မရှိဘူးလို့တော့ကျွန်တော်ယူဆပါတယ်ဒါ policy ပေါ့ခင်ဗျာ။ဒါကြောင့်ဆိုအစဉ်ဆက်ရနှစ်ပါတီလုံးကမြန်မာပြည်ဒီမိုကရေစီရေးကိုအထောက်အခံအားပေးကြတဲ့နှစ်ပါတီလုံးဖြစ်ပါတယ်သို့သောဟိုကျွန်တော်စဉ်းစားကြည့်တာကဒေါ်နယ်ထရမ့်ရဲ့နိုင်ငံရေး policy ဒီနေ့အပြင်ကမ္ဘာလုံးဆိုင်ရာနိုင်ငံရေး policy မှာသူအပြောင်းလဲလုပ်မယ်လို့ယူဆတယ်။ထုတ်တဲ့အခါမှာကျွန်တော်တို့အိမ်ကြီးချင်းနဲ့ကျွန်တော်တို့နိုင်ငံပေါ်မှာနိုင်ငံရေးစည်းဝါးရဲ့ဆက်ဆက်ရရလွှမ်းမိုးနေတဲ့တရုတ်နဲ့ပတ်သက်ရင်ဘာဖြစ်လာမလဲလို့ကျွန်တော်တို့ခုချိန်တော့မှားရတာဆိုသေးတယ်။တကယ်လို့များဖြစ်လာခဲ့ရင်အဲ့ဒါဟာကျွန်တော်တို့နိုင်ငံကိုရိုက်ခတ်လိမ့်မယ
်။ကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ရဲ့သမ္မတတအုပ်ဖြစ်ဖို့အရေးအချင်းမပြည့်မှုသူလူနည်းစုတွေအပေါ်နှိမ်ချပြောဆိုသူအမျိုးသမီးတွေကိုစော်ကားပြောဆိုသူဖြစ် ဝေဖန်ခံခဲ့ရတဲ့ဒေါ်နယ်ထရန့်ကိုအမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်ရွေးကောက်ခံခဲ့ရတဲ့အပေါ်မှာလူအများကစိတ်မသက်မသာဖြစ်ခဲ့ကြပါရဲ့ရှင်။